မြမဆွေရကိုနှစ်ပေါင်းများစွာတွေကလက်နက်ကင်တော်လန်နေကြတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေကအဖွဲ့၅ဘွဲ့နဲ့တမရဦးသိန်းစိန်ရဲ့ကိုယ်စားလှယ်အဖွဲ့တို့ပြီးခဲ့တဲ့စနေတနင်္ဂနွေရုံးပိတ်ရက်တွေမှာတီးခြားစီတွေ့ဆုံခဲ့ကြပါတယ်။ထာဝရငြိမ်းချမ်းရေးအတွက်အစိုးရကကမ်းလှမ်းတဲ့အဆင့်၃ဆင့်မှာပထမအဆင့်ကအပြစ်ခတ်ရစေရေးသဘောတူညီမှုကိုရဖို့ဖြစ်ပြီးဒီသဘောတူညီချက်ရနိုင်ဖို့ပြည်내အဆင့်ဆွေးနွေးမှုတွေကိုပထမဦးဆုံးလုပ်ရမှာဖြစ်တယ်လို့ဆွေးနွေးပွဲတွေကိုတက်ရောက်ခဲ့သူငြိမ်းချမ်းရေးအကျိုးဆောင်ကိုကျော်ရင်လိုင်က VOA မြန်မာပိုင်းကိုပြောပြပါတယ်။ဒီတော့ပြည်내အဆင့်ဆွေးနွေးမှုကဘယ်လိုလဲ၊ဘဲဖွဲ့တွေကဘာတွေကိုသဘောတူခဲ့တယ်လဲဆိုတာကိုဘန်ကောက်ရုံးမှာရောက်နေတဲ့မဆုမြတ်မွန်ကအပြည့်အစုံဆက်ပြီးပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စစ်ရေးပဋိပက္ခတွေအဆုံးသတ်ဖို့လိုအပ်တယ်လို့နိုင်ငံတကာကပို့ပြီးတော့ဖိအားပေးပြောလာချိန်မှာသမရဦးသိန်းစင်ကမြေရထားဝင်ကြီးဦးအောင်မင်းကိုလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့ညှိနှိုင်းဆွေးနွေးဖို့ကိုယ်စားလှယ်လွှတ်လိုက်တာဖြစ်ပါတယ်။ KNU ကရင်အမျိုးသားအစည်းအရုံး KIO ကချင်ပြည်လွတ်မြောက်ရေးအဖွဲ့နဲ့ SSC South ရှမ်းပြည်တပ်မတော်တောင်ပိုင်းနဲ့ RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတခါ KNPP ကရင်နီတိုးတက်ရေးပါတီနဲ့ CNF ချင်းအမျိုးသားတပ်ဦးစားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့နဲ့ဝင်ကြီးဦးအောင်မင်းထိုင်းနိုင်ငံချင်းရိုင်ခရိုင်ထဲမှာတီးကြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်။အဲ့လိုတွေ့ဆုံကြစဉ်မှာအချက်နှစ်ချက်ကိုအဓိကထားပြောခဲ့တယ်ဆိုတာကိုဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ငြိမ်းချမ်းရေးအကျိုးဆောင်ဦးကျော်ရင်လှိုင်ကအခုလို VOA ကိုရှင်းပြပါတယ
်။ဦးအောင်မင်းအနေနဲ့လာတာအဓိကကအကြောင်းအချက်နှစ်ခုပေါ့လေ။ပထမကတော့ဒီသမရယူသိမ့်စိန်အနေနဲ့အတင်းနိုင်နဲ့ပတ်သက်ပြီးတဲ့အခါကျတော့ငင်းငင်းစီးနေပွဲတွေကိုလုပ်ဖို့အတွက်တဖိတ်ခေါ်ထားတယ်။ဒါကြောင့်မို့လို့ဥရောပမင်းဆိုတိုင်းသမရာကြီးရဲ့ကိုယ်စားလှယ်အနေနဲ့တိုင်းငါလက်နက်ကအဖွဲ့အစည်းတွေနဲ့ငင်းငင်းစီးပွဲကိုလာဖို့အတွက်ဖိတ်စာကိုပတ်သက်တဲ့ကိုယ်တိုင်သမရာကြီးကိုစားလာပေးပေးတယ်ပေါ့။ဒါတစ်ချက်။နောက်တစ်ချက်ကဘယ်နေရာမှာဘလို့တွေ့ကြမလဲဆိုတာ။အဲ့ဒါလေးအဲ့ဒီနှစ်ချက်ကိုပဲအဓိကထားပြီးပြောပါတယ်။
အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားထာဝရငြိမ်းချမ်းရေးအတွက်သမရဘက်ကအဆင့်၃ဆင့်ကိုကမ်းလှမ်းခဲ့ပါတယ်ပထမအဆင့်ကအပြစ်အခတ်သဘောတူညီမှုရယူဖို့ဒုတိယအဆင့်ကတပ်ဆိုင်ရာတိုင်းရင်းသားဒေသတွေမှာဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆွေးနွေးသွားမယ်တခါတတိယအဆင့်ကတော့ပြည်လုံးချွတ်ပါဝင်တဲ့ပင်လုံဆန်းဆန်းညီလာခံတစ်ခုနေပြည်တော်မှာကျင်းပသွားဖို့ကမ်းလှမ်းခဲ့ပါတယ်အဲ့ဒီထဲကမှဒီပထမဆုံးအပြည့်ခတ်ရဆက်ရေးသဘောတူညီနိုင်ဖို့မှလည်းအချက်၄ချက်ကိုသတ်မှတ်ထားပါတယ်နံပါတ်၁ကပြည်내အဆင့်ဆွေးနွေးမှုတွေလုပ်ဖို့တခါနံပါတ်၂ကတော့နှစ်ဖက်မှဆက်သွယ်ရေးရုံးတွေဖွင့်လှစ်ဖို့နံပါတ်၃ကဗဟုအစိုးရနဲ့ညှိနှိုင်းဆွေးနွေးမှုတွေလုပ်ကြဖို့ ਨੇ နောက်ဆုံးအပြည့်ခတ်ရဆက်ရေးသဘောတူညီချက်ကိုလက်မှတ်ထိုးပြီးသွားတာ ਨੇ တိုင်းရင်းသားအဖွဲ့တွေကိုလက်နက်မကင်မဲနဲ့ဒီလွတ်လပ်စွာသွာလာခွင့်ပြုရေးတွေအတွက်ကိုသမရကိုယ်စားလှယ်ကရှင်းပြပြီးတော့ဆွေးနွေးခဲ့တာပါSSC တောင်ပိုင်း RCSS ရှမ်းအဖွဲ့နဲ့ CNF ချင်းအမျိုးသားတပ်ဦးတို့ကတော့ပြည်내အဆင့်ဆွေးနွေးမှုတွေကိုလှုပ်သွားဖို့သဘောတူညီခဲ့ကြပါတယ်တဲ့
။အဓိကကဘာလဲဆိုတဲ့အခါကျတော့အဖြစ်ကဆက်စည်းနဲ့ပတ်သက်ပြီးတော့ဝင်ရောက်အောင်မရှင်းကြတာကဒီပထမအဆင့်ပြည်내အဆင့်အစည်းအဝေးကိုလာခဲ့ပါအစည်းအဝေးစတာနဲ့အဖြစ်ကရဆက်ပြီးဒါအတွက်တသက်ကိုသဘောတူညီချက်တွေပါတယ်လက်မှတ်ထိုးဖို့ကောင်းမဟုတ်ဘူး။အဲ့ဒါဆက်စည်းဝင်းဆက်လိုက်တယ်အပြစ်ခတ်ရဆဲပြီလို့နှစ်ဦးနှစ်ဖက်ယူဆလိုက်ကြမယ်ပြီးတော့အပြစ်ခတ်ရဆဲတကယ်လည်းရဆဲလှုပ်ဆောင်ကြမယ်ပေါ့အဲ့လိုပါအခုကတော့သဘောတူညီချက်ကြတယ်ဆိုတာကဘာလဲဆိုတော့အဲ့ဒီပထမအစည်းဝေးကိုလာဖို့အတွက်ကတော့ကျွန်တော်ရှမ်းဖွင့်နဲ့ချင်းဖွင့်ရတော့နေရောရက်ကောတော့တမဖို့အတွက်သဘောတူညီထားပြီးပြီဒီကျွန်တော်တို့ KMU ပေါ့လေခရင်အဖွဲ့အနေနဲ့ကတော့သူတို့ဘို့ကော်မတီကိုဆက်ပြီးတော့ဆက်လက်ပြီးတော့တင်ပြမယ်ကျေးဇူးပြုတဲ့ခါကျတော့ဒီအစည်းအဝေးပွဲကိုလာပြစ်နိုင်အောင်ငြိမ်းချမ်းရေးတွေအတွက်ဆက်ပြီးဆွေးနွေးနိုင်အောင်လို့ပဲသူတို့ဥတည်ပြီးတော့သက်လုပ်မယ်ဆိုတဲ့ဂရိစကားနဲ့ပဲကျွန်တော်တို့လောလောဆယ်ပြန်ထားပါတယ်။တရားဖွဲ့ရကြတော့လည်းဒီအစည်းအဝေးနဲ့ပတ်သက်လို့ကသူတို့နောက်ကျမှသိရတဲ့အတွက်အစအစပြင်းပြင်းစင်စင်လေးသူအသေးစားမလုပ်ခဲ့ရသေးတဲ့အတွက်သူတို့သိကျင်တာတွေလို့ပထမဆုံးအစည်းအဝေးကိုပဲစပြီးတော့လာတဲ့စကားပြောတဲ့ဆိုတာလေးပြန်လာပါတယ်။ပြီးတော့သူတို့ရဲ့ဘိုးကော်မတီကိုသူတို့ပြန်တင်ပြမယ်။နောက်တစ်ခါအစည်းအဝေးလည်းဖလုတ်ချင်ပါတယ်လို့ပြောတော့တယ်။ KNU နဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကတခြားအဖွဲ့တွေအစိုးရရဲ့ငြိမ်းချမ်းရေးအဖွဲ့တွေကလည်းလုတ်ကန်နေတာရှိတဲ့အတွက်ကျွန်တော်တို့ကဒီနေရာမှာတော့တိတ်ပြီးတော့ဘာမှတကယ်ဝင်ပြီးစကြလုတ်ထားတာမရှိသေးပါဘူး
။သမရကိုယ်စားလှယ်အဖွဲ့နဲ့တွဲဆောင်ဆွေးနွေးခဲ့တဲ့ KIO ကချင်ပြည်လွတ်မြောက်ရေးအဖွဲ့အတွေ့ရမှုဒေါက်တာလကြာရဲ့တုံ့ပြန်ချက်ကတော့
လက်ဆုပ်လက်ကဲလို့မဟာမရှိသေးဘူးလေကျွန်တော်တို့ကစတွေ့တယ်ဆိုတော့စ mix set the ball out to sanda ပိုင်းကျွန်တော်တို့ကကိုနည်းနည်းပြောပြလိုက်တဲ့သဘောလောက်ရှိတယ်။အဲဆိုတော့ဖတ်လို့တွေ့ရမှာပေါ့တွေ့တာကတော့ ဆွေးရဘက်ကတွေးမဆွေးတော့တတ်တွေးဖို့လို့ရှိတာ
ပြည်내အဆင့်ဆွေးနွေးမှုတွေကို SSA တောင်ပိုင်းနဲ့ RCSS ရှမ်းအဖွဲ့ကဒီနှစ်မကုန်ခင်မှာတခါ CNF ချင်းအဖွဲ့ကတော့ရှင်းနှစ်စမ်းပိုင်းမှာလှုပ်ကြဖို့ညှိနှိုင်းနေတယ်လို့သိရပါတယ်ရှင်